ချင်းပြည်နယ်ကံပလက်မြို့မှာစစ်ကောင်စီတပ်ကနေအင်အားနဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံချင်းကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒေသရင်းကရွာလေးရွာကရွာသူရွာသားထထောင်ခန့်ဟာလည်းဘေးလွရာတိမ်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်။ချင်းပြည်နယ်ကံပလက်မြို့နယ်အတွင်းမှာဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားစနေနေ့ကနေရာနှစ်ခုမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့CDF ကံပက်လက်ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီတိုက်ပွဲကတော့မြို့တွင်းမှာလည်းဖြစ်တယ်ပေါ့နော်အဲကံပက်လက်မြို့ထဲမှာလည်းဒီတိုက်ပွဲဖြစ်ပွားခဲ့တယ်ပြီးတော့မှဒီပြဖြစ်တဲ့နေရာကတော့စစ်ကောင်စီအထိုင်ချတဲ့နေရာပေါ့လည်းတော့ကျွန်တော်တို့အဲတိုင်ရင်းထဲအထိုင်စခန်းမှာစစ်ကောင်စီအထိုင်ကတော့ကျွန်တော်တို့ကဒီအမိကပြန်ကြားခြင်းနဲ့အဝန်ပြတော့အပြန်အလှန်ပြစ်ခတ်မှုဖြစ်တယ်ပေါ့နော
်စနေနေ့ညနေပိုင်းအထိပြစ်ခတ်မှုတွေရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရသေးဘူးလို့သူကဆိုပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ဘော့ကော့စခန်းဟာ CDF ကံပက်လက်ရဲ့တိုင်ရင်နှင့်အထိုင်စခန်းဖြစ်ပြီးဇွန်လ10ရက်တောက်ကြနေ့မှာစစ်ကောင်စီတပ်ကအင်အားအလုံးအင်းနဲ့တိုက်ခိုက်ခဲ့တာကြောင့်နောက်ဆုတ်ပေးလိုက်ရတယ်လို့ CDF ကံပက်လက်ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ
် CDF ကံပက်ရဲ့တိုင်ရင်နှင့်ဘော့ကော့တို့အထိုင်စခန်းကိုသူတို့ကအင်အားအလုံးအင်းနဲ့ထိုးလာတဲ့အတွက်ကြောင့်ပေါ့ကျွန်တော်တို့လည်းလည်းအင်အားပိုင်းမမျှတဲ့အတွက်ပေါ့နော
်ကံပက်လက်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။ကံပက်လက်မြို့နယ်အတွင်း၃ရက်သတိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနည်းဆုံးရွာလေးရွာကရွာသား1000လောက်ဆေးဘေးရှောင်နေရတယ်လို့ကံပက်လက်လူမှုကွန်ရက်ရဲ့အတင်တောင်းဝန်ရှိသူတို့ကပြောပါတယ်
။တိုက်ပွဲဖြစ်နေတာက၃ရက်ဥပဒေဟုတ်။အခုချိန်ကအံပုံမြေဒလန်ပန်းရဲ့ပြီးတော့ဆို့ဘူးပြီးတော့အပြည့်လေးရွာပေါ့။လေးရွာကအခုစစ်ဆောင်နေရတဲ့တို့ချောင်းဒီမှာတောင်ကရုံးဒီမှာတောင်ဒီမှာအခုလုံးလုံးဆယ်စစ်ဆောင်နေကြတယ်။ဦးရီကဆမ်မိုင်းစီကဟာရှိတထောင်ဝန်းကျင်ရှိမယ်
။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ CDF ကံပက်လက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကြေးရွာဆေးရွာကလူရေ3000လောက်စစ်ဘေးတင်းရှောင်နေရတယ်လို့ဆိုရတဲ့ရာသီဥတုတွေကြားဘေးလွတ်ရာတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့စစ်ဆောင်ကူညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ။